ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်ပခီးသွွားဝင်ရောက်ခွင့်ပိတ်ပင်ထားတဲ့ဥရောပသမဂ္ဂ EU ကဒီကနေ့ကစလို့ကမ္ဘာလည်ခီးတယ်တွေဝင်ရောက်ခွင့်ပြန်ပြီးခွင့်ပြုတော့မှာဖြစ်ပေမဲ့အဲ့ဒီအထက်မှာအမေရိကန်နိုင်ငံသားတွေတော့မပါသေးပါဘူး EU အဖွဲ့ဝင်နိုင်ငံတွေအင်္ဂါနေ့ကမဲခွဲဆုံးဖြတ်လိုက်တဲ့ဝင်ရောက်ခွင့်ပြုမဲ့နိုင်ငံတွေထဲမှာဩစတြေးလျ၊ကနေဒါ၊ဂျပန်နဲ့မော်ရိုကိုနိုင်ငံတွေပါဝင်ပြီးလောလောဆယ်ဝင်ခွင့်မပြုသေးတဲ့နိုင်ငံတွေစီးရင်ထဲမှာတော့အမေရိကန်နဲ့အတူရုရှားနဲ့ဘရာဇီးလ်တို့ပါဝင်ပါတယ်ကိုဗစ် -19 ကရောဂါပြီးအပြည့်အစုံခံစားခဲ့ရတဲ့အထူးသဖြင့်ဥရောပတောင်ပိုင်းဒေသနိုင်ငံတွေအပါအဝင် EU ဖွဲ့ဝင်နိုင်ငံတွေမှာခီးသွွားလုပ်ငန်းပြန်ကောင်းလာစေဖို့ရည်ရွယ်ပြီးတော့အပန်းတေခီးပဲဖြစ်ဖြစ်စီးပွားရေးရပဲဖြစ်ဖြစ် EU နိုင်ငံတွေစီဝင်ရောက်ခွင့်ပြန်ဖွင့်ပေးတာဖြစ်ပါတယ်။တရုတ်ခီးသွွားတွေနဲ့ပတ်သက်လို့တော့ EU နိုင်ငံတွေကခီးသွွားတွေကိုတရုတ်နိုင်ငံကဝင်ခွင့်ပြုမယ်ဆိုရင်တရုတ်နိုင်ငံကခီးသွွားတွေကိုလည်း EU ကဝင်ခွင့်ပြုမယ်ဆိုတဲ့တန်တက်ချက်နဲ့တရုတ်ကိုထည့်သွင်းထားပါတယ်။အခု EU ကပြည်ဝင်ခွင့်ပြန်ဖွင့်ပေးလိုက်တဲ့နိုင်ငံ14နိုင်ငံကဝင်လာသူတွေပေါ်သက်ဆိုင်ရာ EU ဖွဲ့ဝင်နိုင်ငံတည်တည်နေနဲ့ကန့်သတ်ချက်တွေကိုလိုအပ်သလိုချမှတ်လုံဆောင်နိုင်မှာဖြစ်ပေမဲ့ဒီစီရင်ထဲမှာမပါတဲ့တခြားနိုင်ငံတွေကခီးသွွားတွေကိုတော့ပြည်ဝင်ခွင့်လုံးဝမပေးဖို့ကန့်သတ်ထားပါတယ်